ဟုတ်ကဲ့ခင်ဗျာအချိန်60မြောက်ပြည်တော်စုနေအခမ်းအနားတွေကိုပြည်နယ်နဲ့တိုင်းတော်တော်များများမှာရှိတဲ့ NLD ပါတီဝင်တွေကတိုင်းလိုက်ပြည်နယ်လိုက်ပြုလုပ်ခဲ့ကြတာတွေ့ရပါတယ်အခုလိုပြုလုပ်တဲ့အခမ်းအနားတွေကိုတက်ဆိုင်ရာအာဏာပိုင်တွေကပိတ်ပင်တာမျိုးမရှိပေမဲ့တချို့သောပြည်နယ်နဲ့တိုင်းတွေမှာတော့ NLD ပါတီကတာဝန်ရှိသူတွေကိုအာဏာပိုင်တွေကခေါ်ယူပြီးကန့်သတ်ချက်တွေလုပ်တာမျိုးတွေတွေ့ရပါတယ်ထူးထူးခြားခြားဖြစ်စဉ်တစ်ခုကတော့မန္တလေးတိုင်းမှာတွေ့ကြုံခဲ့ရတာပါမန္တလေးတိုင်းတဲတော့မှာပြုလုပ်တဲ့အခမ်းအနားကိုလုတ်ခွင့်မပေးဘူးလို့အာဏာပိုင်တွေကကြိုတင်ပြီးတော့အကြောင်းကြားထားတယ်လို့သိရပါတယ်တဲတော့ NLD ပါတီကတာဝန်ခံဦးထွန်းထွန်းကအခုလိုပြောပါတယ
်မနေ့ကကျွန်တော်ဒီပြည်တော်စုဘွဲနဲ့ပတ်သက်ပြီးမကျင်းပဖို့ကျွန်တော်တို့ခေါ်ပြီးတော့မိန်ပေးတယ်ပေါ့အဲ့လိုပြီးတော့ကျွန်တော်တို့ကလည်းဒါကလူရိုးလို့ဆိုရင်ကျွန်တော်တို့ဒီမြို့နယ်စုမိတ်ဒီလာမှာတာစီမှာကျွန်တော်တို့ဝင်းနေမျိုးနယ်မှာတလဲစီလုံနေရတဲ့အကြောင်းကိုကျွန်တော်ကအတင်ပြရတယ်လीအဲ့တော့အခုလဲကျွန်တော်တို့အနယ်ရောက်လာတာမလို့ကျွန်တော်မျိုးနယ်အနေနဲ့ဒါကလုံတင်လို့ကျွန်တော်တို့လာလုံတဲ့အကြောင်းဒါကိုပြောတော့တို့ကလက်မခံဘူးလက်မခံမင်းနဲ့ဒါကတို့လုံတိုင်ခွင့်ဘလောက်ရှိသလဲလုံတိုင်ခွင့်အခွင့်ရှိတဲ့စာတွေပါလိရှိရင်ပြပါလို့ကျွန်တော်ပြောတယ
်မိမိတို့ပါတီဟာတရားဝင်ပါတီတစ်ခုဖြစ်တာမို့လုံခွင့်ပေးတဲ့အကြောင်းတင်ပြခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့မရခဲ့ပါဘူး
ပြောမရတော့ကျွန်တော်နောက်ဆုံးဟိုတူတူပဲပြောကြမယ်ဆိုပြီးတော့ကျွန်တော်တကယ်လို့မလို့ရဘူးဆိုရင်ပြည်တော်စုနေကိုကျွန်တော်တို့ကကိုယ်တိုင်းပြည်ထဲမှာတတိပုဂ္ဂလဒေါ်လကောင်တဦးတယောက်ချင်းရဲ့ဒေါ်လကောင်ကိုယ်နေအိမ်မှာဟဲ့လားကိုယ်စိတ်ချမ်းသာစွာလွတ်လွတ်လပ်လပ်လုံပိုင်ခွင့်ရှိတဲ့အကြောင်းကိုကျွန်တော်ပြောပြတယ်တကယ်လို့မှအဲ့လိုမလို့ရဘူးဆိုရင်ကျွန်တော်တို့ကတရားဝင်အလားတိတ်တင်တားမြေကြောင်ကိုစာထွက်ပါလို့ကျွန်တော်ပြောလိုက်တယ်အဲ့တော့ပြောလိုက်တော့သူတို့ကကျွန်တော်အကြက်ကင်နေဆိုတဲ့သဘောမျိုးနဲ့ပြောတာပေါ့ဒီလောက်ပဲပြောပြီးတော့ဒီလိုဆိုရင်ကော်မရှင်အဖွဲ့တွေသူတို့ခဏနေပါအောင်ဆိုပြီးတော့နေပြီးတော့ကျွန်တော်တို့ပြန်လွှတ်လိုက်တယ
်ဟောနောက်ဆုံးတော့ကိုယ်အိမ်မှာတော့ကိုယ်လုတ်ဖြစ်လိုက်တယ်ပေါ့
အလုတ်ပါတယ
်ဥထွန်းထွန်းပြောသွားတာပါတဲတော်ဝန်ထဲမှာပြုတ်လုတဲ့အခမ်းအနားကိုမန္တလေးတိုင်းတွင်မြို့နယ်၄ခုက NLD ပါတီဝင်တွေလာရောက်ခဲ့တယ်လို့သိရပါတယ်ပြုတ်လုတ်ခဲ့တဲ့အခမ်းအနားနဲ့ပတ်သက်လို့တော့အာဏာပိုင်တွေလာရောက်အနှောက်ယှက်ပေးတာမျိုးမရှိခဲ့ဘူးလို့သိရပါတယ်အလားတူမန္တလေးမြို့မှာပြုတ်လုတ်တဲ့မန္တလေးတိုင်း NLD ပါတီရဲ့မြို့နယ်ပေါင်း30စုပေါင်းပြုတ်လုတ်တဲ့ပြည်တော်စုနေအခမ်းအနားနဲ့ပတ်သက်ပြီးတော့တက်ရောက်သူ90မကျော်စေရလို့အာဏာပိုင်တွေကကန့်ကွက်ခဲ့တယ်လို့သိရပါတယ်ဖေဖော်ဝါရီလ9ရက်နေ့ကဥပိုလ်ဇံနဲ့အတွင်းရင်းမှုတို့ကိုခေါ်ယူပြီးတော့အခမ်းအနားပြုလုပ်ရမှာလူ90မကျော်ဖို့အတွက်တတိပေးခဲ့တယ်လို့ပဲဖေဖော်ဝါရီလ10ရက်နေ့ကလည်းဒေါ်ဝင်းမြမြကိုခေါ်ယူတွေ့ဆုံခဲ့တယ်လို့သိရပါတယ်ဒေါ်ဝင်းမြမြကအခုလိုပြောပြပါတယ
်10ရက်နေ့ကျတော့ပြမဦးလာခေါ်တယ်တိုင်းမဲကော်မရှင်ရုံးပေါ့နော်အဲတွင်းရင်းမှုဥက္ကဋ္ဌမောင်သားနဲ့အဖွဲ့နဲ့ကျမနဲ့တွေ့ရပါတယ်ဒီရဲ့ပေါ့လေ90တကမပူရဘူးဆိုတဲ့အနေအထားမျိုးပြောတော့ကျမလည်းပြောလိုက်တယ်အဲ့တော့ဒါတိုင်းနေနဲ့လည်းအင်အားအပြည့်ရှိတာအင်အားအပြည့်ရှိတယ်အဘိနယောက်ရှိတော့21ယောက်ရှိတယ်အဲ့ဆိုရင်အခုဒုံမင်းများတို့ကတမျိုးနဲ့2ယောက်နှုံးဖိတ်ထားတဲ့အပေါ်မှာဒါ90တကမပိုရဘူးဟုတ်တယ်တမျိုးနဲ့2ယောက်နှုံးဖိတ်တယ်မျိုးနဲ့30ဆိုတော့အနည်းဆုံးလာမယ်ဆိုရင်ငါတော့မျိုးနဲ့30အပေါ်မှာ60ရှိမယ်တိုင်းနဲ့ဆိုရင်တော့အနည်းဆုံး80ကျော်ကတော့ရှိမယ်ဒီပြီးကျမတို့ကတရင်ဝင်ပါတီကျမတို့ပါတီတွင်ကိစ္စကိုဆောင်ရွက်တာဖြစ်တဲ့အပေါ်မှာအတွင်းမှုကြီးတို့အနေနဲ့ကလည်းဒါကိုနားလည်မှုပေးပါလို့ကျမအဲ့လိုပြောခဲ့တယ
်ကျင်းပတဲ့အခမ်းအနားနဲ့ပတ်သက်လို့တော့အနောက်ရှေ့တစုံတရာပေးတာမျိုးမရှိခဲ့ဘူးလို့သိရပါတယ်။ဒါပေမဲ့အိမ်ကိုစောင့်ကြည့်မှုတွေရှိတဲ့အကြောင်းဓာတ်ပုံဗီဒီယိုရိုက်ကူးခြင်းအပြင်ဘေးအိမ်ကနေပြီးအတန်ဖမ်းဆက်တွေချပြီးအတန်ဖမ်းတာမျိုးတွေရှိတယ်လို့လည်းဆိုပါတယ်။ဒါအပြင်အခမ်းအနားကိုတိုင်းရင်းသားဝတ်စုံတွေဝတ်ပြီးလာတဲ့ကလေးငယ်တွေကိုရက်ွက်တချို့မှာရက်ွက်အာဏာပိုင်တွေကမိဘတွေစီတွားပြီးကလေးတွေပညာရေးထိခိုက်သွားကျင်သလားလို့ချိန်ချောက်ခဲ့တယ်လို့သိရပါတယ်။
ကိုလှမောင်းနဲ့14ကွက်သိတာဝင်ကအကွက်134လေးမလကကြရကလေးလေးတွေအပြင်ရှင်းနေစင်းနဲ့73နဲ့ဒီလောက်အာနာကုန်ပါပဲ
တိုင်းသားဝတ်စုံတွေဝတ်လာတာပေါ့တို့
တိုင်းရင်းသားဝတ်စုံလေးတွေဝတ်လာပြီးတော့မှဒီမှာလေးကျမတို့တို့ကကိုဟာအမှုရလေးနဲ့ပေါ့လေဒါ unity ရဲ့တရံကိုစောင့်ပြီးတော့မှတို့တိုင်းနဲ့ကြီးနဲ့14ခုကိုကိုစားယူပြီးတရုတ်ဖော်သွားတာပေါ့ကျမတို့ကသချင်းဖွင့်ပြီးတော့မ
ှဒဝင်းမြမြပြောပြသွားတာပါအခုလို NLD ပါတီကပြုလုပ်တဲ့အခမ်းအနားတွေနဲ့ပတ်သက်ပြီးဟန်တားမှုများစိတ်ကတိကောင်ဖြစ်အောင်လုပ်မှုတွေနဲ့ပတ်သက်လို့တော့မေးစရာမေးခွန်းတွေရှိလာပါတယ်။ NLD ပါတီကပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကိုဆက်လက်မေးမြန်းခဲ့ပါတယ်
။လူ90တဲ့မပေါ်ဝဆိုတာက90ပြည့်နှစ်ရွေးကောက်ပွဲကာလမှာရွေးကောက်ပွဲမဲဆိုစီယုံတဲ့အခါမှာအိမ်နေမှာကျွန်တော်တို့ရက်ကွက်နဲ့ဒီလူလူနဲ့တွေ့မယ်ဆိုရင်လူ90တဲ့မပေါ်ဘဲနဲ့ဆောင်ရွက်မယ်ဆိုရင်သ ကျွန်တော်တို့ကျူတင်ခွင့်ပြုချက်တွေဘာတွေဘာမှမလိုဘဲနဲ့လုပ်နိုင်တယ်အဲလူ90တက်ပို့ပြီးတော့လုပ်ချင်ရင်လည်းကျူတင်ခွင့်ပြုချက်တွေဘာတွေတောင်းပြီးတော့လုပ်လို့ရတယ်အဲ့ဒါရွေးကောက်ပွဲကာလမှာ90ကျင်းနေရွေးကောက်ပွဲအတွက်အဲ့ဒီအချိန်ကထုတ်ထားခဲ့တဲ့အညွှန်ကြားချက်ဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျာတချို့မျိုးနယ်တွေမှာဆိုရင်ရွေးခံရတဲ့တွတ်တော်ကိုယ်စားလှယ်အကြီးအတွက်ပုံမှန်မူတည်ပြီးပြောဆိုကန့်သတ်မှုတွေရှိတယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်လို့ဥပဒေကြောင်းကဘယ်လိုရှိပါလဲခင်ဗျာ
ကျွန်တော်တို့ပါတီတွေထောင်ကြရော90ပြည်နယ်မှာပါတီထောင်ပြီးရွေးကောက်ပွဲဝင်ခဲ့တဲ့အခါမှာတွတ်တော်ကိုယ်စားလှယ်၃ဦးမရှိတဲ့ပါတီတွေကိုဖျက်တယ်ဆိုပြီးတော့ကျွန်တော်တို့အဲ့ဒီတုန်းကနဝတာဆိုရကတိုက်ရိုက်ဖျက်ခဲ့တာကျူတင်ပြီးတော့ရွေးကောက်ပွဲဥပဒေမှာပါညာဒါတွေကမပါဘူးကျွန်တော်ဆိုတော့သဘောပေါက်လာမသိဥပဒေရမဟုတ်ဘူးသူတို့အမိန်အာဏာရအဲ့လိုဖြတ်ခဲ့တာရှိတယ်သို့တော်လည်းပဲအဲ့ဒီအမိန်အာဏာရပဲရွေးကောက်ပွဲမှာတယောက်မှမရတဲ့ပါတီတွေလည်းဒီနေ့တည်းတရားဝင်မဖြတ်ပဲနဲ့ရှိနေသေးတယ်ဒါကကျွန်တော်တို့ပြောရရင်တော့ဥပဒေရမဟုတ်ပါဘူးအာဏာပိုင်တွေဟိုအဲ့ဒီအချိန်လုံးကလုပ်ခဲ့တာဒီနေ့ကာလမှာဒီကိစ္စကဘာမှမရှိဘူးကျွန်တော်တို့တချို့နေရာတွေမှာမနေ့တုန်းကဆိုရင်မန္တလေးတိုင်းတွေမှာတချို့နေရာမှာ EC ပေါ့အဲဒီ5ရောက်မရှိလို့ရှိရင်ဖြတ်တယ်လို့ပါတော့ဒါဒီကလည်းဥပဒေမှာဥပဒေနဲ့အညီဆောင်ရွက်တာတွေမဟုတ်ဘူးဥပဒေရတော့အဲ့ဒီလိုလဲကျွန်တော်တို့ပဲဖြတ်ခွင့်မရှိပါဘူး
NLD ပါတီနဲ့ပေါ့လေအခမ်းအနားတွေကျင်းပတဲ့အခါမှာဒီရန်ကုန် NLD ပါတီမှာတော့နည်းနည်းလေးတိတ်ပြီးတော့ကန့်သတ်မှုမရှိဘူးပေါ့လေတချို့နေရာတွေမှာကျတော့နေရာပုံစံရပေါ့လေပုံတနေရာမှာပုံစံတစ်မျိုးဖြစ်နေတာတွေ့ရတယ်ဆိုတော့တချို့နေရာတွေမှာကြောက်လဲဒီတက်ဆိုင်ရာအာဏာပိုင်တွေကလုံးဝကြိုက်ပြီးတော့ပိတ်ပင်တာရှိတယ်တချို့ကြောက်လဲစိတ်အနှောက်အယှက်ဖြစ်အောင်လုပ်တာမျိုးရှိတယ်တချို့မိကြည့်မယ်ဆိုလို့ရှိရင်တို့ကတနေရာမှာဥပဒေတစ်မျိုးပုံစံတစ်မျိုးဖြစ်နေလေဆိုတော့ဒီအရင်နဲ့ပတ်သက်ပြီးတော့ဥညာဝင်းတွေကဘာများသုံးသပ်ချင်ပါလဲခင်ဗျာ
ကျွန်တော်တို့ဒီတက်ဆိုင်ရာအာဏာပိုင်တွေကတရားတစ်ပုဒ်ဆန်လုပ်နေတယ်လို့ကျွန်တော်မြင်ပါတယ်ဒီဥစ္စာတပြေးညီမဖြစ်တဲ့ပုံမှာမူတည်ပြီးတော့ဒါတရားတစ်ပုဒ်ဆန်ဖြစ်နေတာလို့ကျွန်တော်အဲ့ဒါလိုပြောလို့ရပါတယ်နောက်တစ်ခုကဒီလိုဆောင်ရွက်တာတက်ဆိုင်ရာဒေတာအာဏာပိုင်ပြိုင်ပွဲဝင်တယ်လို့အမှတ်ရအောင်ဆောင်ရွက်နေကြသလားလို့အဲ့ဒါလိုထင်စရာဖြစ်နေ
တယ်မျက်နှာလိုမျက်နှာလိုက်လုပ်ပြီးတဲ့ပုံစံမျိုးအဲ့လိုပုံစံမျိုး
ဟုတ်ကဲ့အဲ့ဒါလိုပဲကျွန်တော်တို့မြင်ပါတယ်